တ္တာရှိလာပြီဆိုရင်တတ္တာရဲ့နောက်မှာဒုတိယလာမယ်စေတသိက်ကတတိတတိဆိုတာဒီလဲလဲပြောရင်တော့ဟဲ့လားအောင်းမိအမှတ်ရတယ်အောင်းမိအမှတ်ရတယ်ဆိုတော့ကျမတို့အရက်ထဲမှာလည်းသုံးကြတယ်နင့်ကိုလေငါတတိရလိုက်တာငငယ်တော့ကအကြောင်းတွေကိုတတိရလိုက်တာသုံးနေကြဒါမဲ့ကျမတို့တတိဆိုတာဒီဘယ်စိတ်တိတ်ထဲပါတာလဲဆိုရင်သောကနာဟုတ်လားငငယ်တော့ကလေမင်းနဲ့ငါနဲ့ဟုတ်လားဆိုပါစို့ရဲ့နော်မင်းနဲ့ငါနဲ့ဟိုဘက်ခြံကတရတိခိုးစားတာတတိရတယ်ဟုတ်လားအေးຢာတဲ့ကကြက်တယ်လေကာလာပန်းရင်ချက်တာလေတို့တတိရတယ်ဘူးသီးတဲ့သွားခိုးကြပါကြအဲ့ဒီလိုမကောင်းတဲ့အာယုံတွေကိုတတိရတာတတိမဟုတ်တတိဆိုတာဒီအောင့်မေ့အမှတ်ရတယ်ဆိုတော့လေအဲ့ဒီအောင့်မေ့တယ်အမှတ်ရတယ်တကယ်တော့လွယ်လွယ်ပြောရင်အမှတ်ရတာပေါ့အမှတ်ရတာကိုဆိုလိုတယ်နော်အမှတ်ရတယ်ဆိုတာဘယ်ပေါ်တွေမှာအောင့်မေ့အမှတ်ရတယ်ဆိုကာမှုကုသို့အာယုံတွေပေါ်မှာဒါအောင့်မေ့အမှတ်ရတာဒီတတိရဲ့သဘောပဲဖယားကိုတတိရတယ်ဖယားကိုအမှတ်ရမယ်ဖယားတွေတရားတော်တွေအမှတ်ရမယ်မိဘဆရာသမားတွေဟောကြားထားတာအမှတ်ရမယ်ဟုတ်ပါလားလှုပ်တဲ့လှုပ်တဲ့ကုသို့ကောင်းမှုအာယုံတွေကိုအမှတ်ရမယ်မကောင်းတာတွေမလုပ်မိအောင်အမှတ်ရမယ်။ဘာတွေကိုမလုပ်ရဘူးလဲ။သူ့အသက်မတတ်ရပါဘူး။သူ့အစာမခုတ်ရဘူး။ဒါတွေကိုအမှတ်ရတယ်။အဲ့ဒီလိုအမှတ်ရတာမှာတတိအစေ။ငငယ်တော့အကြောင်းနေကိုချစ်တဲ့သူတွေကိုလွမ်းပြီးတတိရတာ။အောင့်မေ့တန်တတတိရနေသီးသား။ဘာညာပြောတာ။အဲ့ဒါဒီတတိအစေမဟုတ်ဘူး။အဲ့ဒါတင်ညာ။သိထားမယ်။ဟုတ်ပြီနော်။တင်ညာနဲ့တတိဒီတင်ညာကလည်းမှတ်တာပဲမဟုတ်လား။တတိကလည်းမှတ်တာပဲ။ဒါပေမဲ့တင်ညာရဲ့မှတ်တာကကောင်းတာလဲမှန်မကောင်းတာလဲမှန်ဟုတ်ပြီနော်တတိရဲ့မှတ်တာကကြတော့ကောင်းတဲ့အာယုန်နေမှာပဲသဘောပေါက်ပါမယ်နားလည်ပြီနော်ကဲတတိပြီးတော့ဗာလဲတတာတတိပြီးရင်ဟီရီဟီရီဆိုတာတီးပြီးသွားပြီဟဲ့လားကျွန်တော်တို့အာဟီရိကရဲ့စန့်ကျင်ဘက်အာဟီရိကကမကောင်းမှုတွေလုပ်ရမှာမရှဲမရှဲမကောင်းမှုတွေလုပ်ရမှာမရှက်ဟီရီဆိုတာကမကောင်းမှုတွေလုပ်ရမှရှက်တယ်ဒါကြောင့်မကောင်းမှုတွေပြုလုပ်ရမှကိုရှက်ခြင်းသည်ဟီရီမကောင်းမှုတွေလုပ်ရမှကြောက်ခြင်းသည်ဩတ္တပါဒါကြောင့်ဟီရီနဲ့ဩတ္တပါဆိုမကောင်းမှုဒုစရိုက်တွေပြုလုပ်ရမှကိုရှက်ခြင်းသဘောကြောက်ခြင်းသဘောဒါကြောင့်ကျမတို့အရက်ထဲမှာသုံးတယ်အရှက်နဲ့အကြောက်အရှက်ရှိမှအကြောက်ရှိတယ်ဒါသည်ဘာတွေကိုရှက်ပြီးတော့ဘာတွေကိုကြောက်ရမှာလဲမကောင်းမှုတွေပြုလုပ်ရမှာသူများပြည့်စည်ကိုရမှာသူများသားများစော်ကားရမှာလင်ညာပြောရမှာကြင်ကြင်တန်တန်ပြောရမှာမကောင်းမှုတွေစက်မှန်သမျှတွေပြုလုပ်ရမှာရှက်တယ်ရှက်တဲ့အတွက်ကြောင့်လောကနေသည့်ဆရာတွေကတင်စားပြောကြတယ်အမျိုးကောင်းသမီးများအမျိုးကောင်းသားများ ਨੇ တူတယ်ဟီရီရဲ့တဘာဝအမျိုးကောင်းသားသမီးတို့သည်မိဘမျိုးရိုးအစဉ်ဆက်ရဲ့ဂုဏ်ကိုထိန်းတဲ့အနေနဲ့ငါလိုအမျိုးကောင်းသားသမီးမျိုးကောင်းသားတယောက်အမျိုးကောင်းသမီးတယောက်ဒီလို့တွေမလို့သင့်ဘူးဆိုပြီးတော့မိဘဘိုးဘွားတို့ရဲ့ဂုဏ်ကိုလေးစားပြီးတော့မိမိကိုယ်ကိုမိမိထိန်းသိမ်းတဲ့အနေနဲ့မကောင်းမှုတွေလုပ်ရမှာရှက်ချင်းသည်ဟီရိသဘောပေါက်တယ်နော်ဟဲ့လားကျွန်တော်တို့ဗုဒ္ဓဘာသာသူတော်စင်နေအနေနဲ့ဆိုရင်လေမကောင်းမှုတွေလုပ်သင့်လားမလုပ်သင့်ဘူးလားအခုလိုသင်တန်းတွေတက်လာပြီဆိုပို့တော့နေမို့ဆိုသူများပြောတော့မယ်အမလီအမေကလည်းသင်တန်းတွေတက်ပြီးဒေါသကြီးတော့ဟုတ်တယ်လားအကိုကလည်းပြောတော့မလားမပြောဘူးလားကောင်းတာတွေလှုပ်လာတဲ့ကြောင့်အရင်တော့ကိုယ့်အကကိုသွားလို့ရတယ်အခုလိုဟာဒီအလုပ်တွေလည်းလှုပ်လာရောမိမိဒီလှုပ်တဲ့အလုပ်ကြောင့်မိမိကိုယ်ကိုမိမိထိန်းရတဲ့သဘောအဲ့ဒါပါလေဟီရီပဲကျွန်တော်တို့ဆိုပို့ထိန်းရလားမထိန်းရဘူးလားထိန်းရပြီဟုတ်တယ်လားဒါကြောင့်မကောင်းမှုတွေလှုပ်ရမှာကိုရှက်ချင်းသည်မိမိကိုယ်ကိုမိမိထိန်းတယ်ဒါကြောင့်သူဒီဘာကိုအာယုံပြုတ်ရလဲဆိုရင်မိမိအတွက်ကိုအာယုံပြုတ်ရတယ်ဟုတ်ပြီနော်ရှက်ချင်းဥတ္တပဥတ္တပကကြတော့သူတစ်ပါးကိုအာယုံပြုတ်ရတယ်သူတစ်ပါးကိုအာယုံပြုတ်ပြီးတော့မကောင်းမှုတွေလုပ်ရမှာကြောက်တယ်ဘာလို့လဲသူတစ်ပါးတွေကဲ့ရဲ့မှာကြောက်ရတယ်သူတစ်ပါးတွေအပြစ်တွေမှာကြောက်ရတယ်သူတစ်ပါးအပြစ်တွေမှာသူတစ်ပါးကဲ့ရဲ့မှာတွေကြောက်ရုံနဲ့မကောင်းမကောင်းမှုတွေလုပ်လို့ရှိရင်ဓမ္မမေးစေမြန်လောကမှာလဲရာဇဝတ်ဘေးမရှိဘူးလားရှိတယ်လို့တေလွန်လို့တမလွန်ကြရင်လဲမကောင်းမှုတွေလုပ်ခဲ့ရင်အပယ်ကျနိုင်တဲ့ဘေးလဲရှိတယ်ဟုတ်ပြီနော်ဒါကြောင့်ပစ္စုပန်တမလွန်နှစ်ခါနှစ်ခုစလုံးမှာမကောင်းမှုတွေလုပ်လို့ရှိရင်ရာဇဝတ်ဘေး အလားအပေတမလွန်ဘေးအိုနာတိဒုက္ခဘေးတွေအများကြီးလာနိုင်မှာကိုသိပြီးတော့မကောင်းမှုတွေလောက်ရမှာကြောက်ချင်းတွေပါလေဟုတ်တတ်ပါဒါကြောင့်သူတစ်ပါးတွေကဲ့ရဲ့မှာသူတစ်ပါးတွေအပြစ်တင်မှာသူတစ်ပါးတွေဟဲ့လားအထင်သေးမှာအဲ့တော့ဘာလို့ရမလဲကြောက်ရမယ်ဒါကြောင့်ပညာရှိသူတော်ကောင်းများသည်ဟုတ်တတ်ပါရှိတဲ့အတွက်ကြောင့်မကောင်းမှုတွေမလုပ်ဘဲနဲ့ကြောက်ကြရတယ်ဒါကိုတိကာဆရာများကဥပမာပေးပြန်နေလေဟိရိကိုအမျိုးကောင်းသမီးတယောက်နဲ့တင်စားတယ်ဥတ္တပောက်ပြည်တန်ဇာမနဲ့တင်စားတယ်လောကဥပမာလေးအဲ့တော့ကျွန်တော်လေးလာခါစမှာဟိရိကအမျိုးကောင်းသမီးဥတ္တပကအမျိုးကောင်းဟဲ့လားပြည်တန်ဇာမဘလို့ကြီးလဲလို့တွေးတယ်ပြည်တန်ဇာမဆိုတာဒီဟဲ့လားရှေးတုန်းကဒါကျွန်တော်တို့မကောင်းတဲ့မိန်းမလို့သိတာအရက်ထဲကခုသိတာခုချင်းရှေးတုန်းကပြည်တန်ဇာဆိုတာတိုင်းပြည်တစ်ခုရဲ့တန်ဇာပဲအစင်းတန်ဇာပဲအင်မတန်ချောအင်မတန်လှတဲ့အမျိုးသမီးဆိုရင်ဒါကိုဘယင်းတယောက်တည်းဟာတင်ပိုက်လို့လဲမရဘူးဘူးကြီးမတ်ရာတွေကလည်းတယောက်တည်းပိုင်လုံးလို့မရတော့အားလုံးတော့အမျိုးသားတို့အတွက်ဒီတိုင်းကြီးရဲ့အစင်းတန်စာအနေနဲ့သူ့ကိုတက်ဆောင်တယောက်နေစရာအိမ်အနေနဲ့ပြတ်သက်အနေနဲ့စောက်ထားပြီးတော့မှတိုင်းကြီးရဲ့ဂုံဆောင်အနေနဲ့ထားလို့ပြည်တန်စာလို့တုံးတာအဲ့ဒီပြည်တန်စာအမျိုးသမီးကိုဟဲ့လားယောက်ျားတဦးတည်းကပိုင်လို့မရဘူးအချိန်ပိုင်းနေပဲဟုတ်လားမဟုတ်လားအခကျင်းဝေတင့်တော်တာကိုပေးပြီးတော့ပိုင်ခွင့်ရှိတယ်မူပိုင်တော့လို့လို့မရဘူးသဘောပေါက်ပါအဲ့တော့အဲ့ဒီလိုမိမိကိုအချိန်ပိုင်းအချိန်ပိုင်းနဲ့ပိုင်ဆိုင်ခွင့်ရှိအောင်လုပ်ရတဲ့အတွက်ကြောင့်အဲ့ဒီပြည်တဇာမှာတယောက်ဒီကိုယ့်ပုံမှာလာပြီးတော့ဟုတ်လားအောင်းသိမ့်မဲ့အမျိုးသားတွေကိုလေးစားတဲ့အနေနဲ့သူ့မှာကိုယ်ဝင်မရှိအောင်သူကစောင့်ထိုင်ရတယ်ကိုယ်ဝင်ရှိသွားမှကြောက်ရလားမကြောက်ရဘူးကိုယ်ဝင်ရှိလို့ရှင်သူ့ဘယ်သူမှလာပြီးတော့ပေါင်းသိမ်းမှာမဟုတ်တော့ဘူးဒါကြောင့်ပြည်တန်စာမာသည်မိမိမှာကိုယ်ဝင်ရှိမှကြောက်ရတယ်လို့ပဲလို့လောကတိကာဆရာတွေကတင်စားတယ်လို့ပဲအခုဥတ္တပဆိုတဲ့သဘောတရားဒီလေမိမိအတွက်မဟုတ်ဘူးသူတစ်ပါးတွေကိုလေးစားပြီးတော့မကားမှုတွေလောက်ရမှာမကားမှုကြောင့်ရလာမဲ့အကျိုးဆက်ကိုကြည့်ပြီးတော့ကြောက်ရတယ်နားလည်ပြီနော်ဒါဓမ္မမေဆွေတို့အဲ့လိုပြောရင်နားလည်ကောင်းလဲလည်မယ်မလည်ကောင်းလဲမလည်ဘူးပေါ့ဒါဆိုရင်ပြည်တန်စာဆိုတာကောင်းတယ်လို့လေသဘောလည်းမယူသွားနဲ့ဦးတကယ်တော့သူဒီလေဘာရဲ့အကျိုးဆက်ကာမေတုမိစ္ဆာစာရာရဲ့အကျိုးဆက်ကုသိုလ်နဲ့အကုသိုလ်ရောဝါတာကုသိုလ်ကြောင့်ရုပ်အစင်းလာမယ်တင့်တယ်တယ်အကုသိုလ်ကလည်းအကျိုးပေးလိုက်တော့တဥရိပိုင်မဟုတ်တော့ဘဲနဲ့အများပိုင်ဖြစ်သွားတော်လောက်ပြီဟုတ်ပြီနော်အဲ့ဒီအကြောင်းပြောမှာမဟုတ်ဘူးနော်